မင်္ဂလာပါ။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တီတူရီရဲ့တပိမောက်တိုက်ပွဲဘလောက်ထီရောက်နေတယ်လဲဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။ဒီပါရကမှာ2021 February အာနာသိပွဲအပြီးပေါ်ပေါက်လာတဲ့အာနာရှင်စန့်ကျင်ဆန္ဒပြပွဲတွေဟာ၃လနီးပါးအကြာဧပြီလကုန်ပိုင်းအရောက်မှာတော့အတော်လေးနည်းပါးသွားခဲ့ပါပြီ။နိုင်ငံတော်လူပေါင်း850ကျော်သေဆုံးခဲ့သည့်အထိကြမ်းကြမ်းတမ်းတမ်းရဲရဲဆက်ဆက်ပစ်ခတ်နှိမ်နင်းမှုတွေကြောင့်ဆန္ဒပြပွဲကြီးတွေနည်းပါးသွားရတာသဘာဝကျပါတယ်။ဒါပေမဲ့ဆက်ပြီးကြံနေသေးတာတွေကတော့အစိုးရရန်တရားမလဲပတ်နိုင်အောင်လုပ်တဲ့စီရီယယ်လှုပ်ရှားမှုတွေစစ်တပ်ပိုင်ကုမ္ပဏီတွေနဲ့အဲ့ဒီကုမ္ပဏီထုတ်ကုန်တွေကိုတပိတ်ပေါက်တဲ့လှုပ်ရှားမှုတွေအစိုးရဘန္တာအခွန်မရအောင်တပိတ်ပေါက်တဲ့လှုပ်ရှားမှုတွေစတာကြီးကြံရစ်ပါတယ်အဲ့ဒီတွေကမှစစ်တပ်ပိုင်ကုမ္ပဏီတွေထုတ်ကုန်နေတဲ့အစိုးရဘန္တာမရအောင်လုပ်တဲ့တပိတ်ပေါက်မှုတွေကိစ္စကတော့စိတ်ဝင်စားဖို့ကောင်းပါတယ်အဲ့ဒီလှုပ်ရှားမှုတွေဘလောက်ထိရောက်မှုရှိနေသလဲဘယုံမူကြီးမင်းအောင်လှိုင်နဲ့သူ့စစ်ကောင်စီအာဏာမရအောင်ကြိုးပမ်းမှုကိုရောထိခိုက်စေနိုင်မလားဆိုတာလေ့လာတင်ပြသွားပါမယ
်စစ်တပ်ကုမ္ပဏီတွေနဲ့အဲ့ဒီကုမ္ပဏီတွေရဲ့ထုတ်ကုန်တွေကိုတပိတ်ပေါက်မှုကိစ္စအကြောင်းပြောရရင်မြန်မာပြည်အနေနဲ့အခြားဖြော်ရမကာတွေကိုတပိတ်မှောက်ကြတဲ့ကိစ္စကအထင်ရှားဆုံးဖြစ်ပါတယ်။1988ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း1990မှာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်လီမိတက်ကိုဖွဲ့စည်းခဲ့တယ်လို့အဲ့ဒီကုမ္ပဏီကနေလုပ်တဲ့လုပ်ငန်းတွေအများကြီးထဲမှာမှမြန်မာပြည်အထုတ်လုပ်မှုလုပ်ငန်းဟာအောင်မြင်မှုအရာဆုံးဖြစ်ခဲ့ပါတယ်။1988အာဏာသိမ်းစစ်ဘုတ်ချုပ်တွေဟာတိုင်းပြည်ကိုဈေးကွက်စီးပွားရေးစနစ်ကျင့်သုံးမယ်လို့ကြေညာခဲ့ပေမဲ့နိုင်ငံသားအတွင်းကိုအမြောက်အများကိုတင်သွင်းခွင့်ပိတ်ပင်ထားခဲ့ပြီးအဲ့ဒီထဲမှာဖြော်ရည်နဲ့ရမကအမျိုးမျိုးပါဝင်ခဲ့ပါတယ်။2011ခုနှစ်မတိုင်ခင်အထိနိုင်ငံသားပြည်အရက်နဲ့ဘီယာတင်သွင်းရောင်းချခွင့်လုံးဝပိတ်ပင်ထားတဲ့မြန်မာနိုင်ငံမှာမြန်မာဘီယာဟာနံပါတ်1ရောင်းအားအကောင်းဆုံးဈေးကွက်ဝေစုအများဆုံးရတဲ့ဘီယာဖြစ်ခဲ့တာပါ။2017နောက်ပိုင်းသမရဦးသိန်းစိန်လက်ထက်မြန်မာနိုင်ငံထဲမှာ Heineken Beer, Carlsberg Beer နဲ့ထိုင်းနိုင်ငံက Beer Chan ကုမ္ပဏီတွေရင်းနှီးမြှုပ်နှံခွင့်ရပြီးလာရောက်ထုတ်လုပ်ကြလို့ဈေးကွက်ဝေစုခွဲဝေပေးလိုက်ရတဲ့အချိန်မြန်မာ Beer ဟာနံပါတ်1ရောင်းအားအကောင်းဆုံးနေရာကနေကျမသွားခဲ့ပါဘူး။အကြောင်းရင်းကတော့သူ့မှာကျယ်ပြန့်တဲ့ဖြန့်ချီရေးကွန်ရက်ရှိနေတာသူ့ရဲ့ CBR အယောင်ဆိုင်တွေကိုအထူးအခွင့်အရေးတွေပေးပြီးအခြားကုမ္ပဏီထုတ်ဘီယာတွေရောင်းချခြင်းမပြုပါဘူးလို့ရော်ကြေးပါတဲ့စာချုပ်တွေချုပ်ဆိုပြီးလုတ်ကင်ခဲ့တာကြောင့်အခြားဘီယာတွေပေါ်အသာစီးရပြီး2021ခုနှစ် January လကုန်ထိဈေးကွက်ဝေစုအများဆုံးဆက်ရနေခဲ့တာဖြစ်ပါတယ်။ Eurocham မြန်မာရဲ့ Consumer Good Guide 2020အစီရင်ခံစာမှာနှစ်ပေါင်း20ကျော်အောင်မြန်မာဘီယာနဲ့ Edmund Gold ကဈေးကွက်ဝေစု80ရာခိုင်နှုန်းကျော်ယူထားတယ်လို့ဖော်ပြထားတာတွေ့နိုင်ပါတယ်
။အာဏာသိမ်းပွဲအပြီးဆန္ဒပြပွဲတွေ CDN လှုပ်ရှားမှုတွေနဲ့အတူပြည်သူတွေဟာစစ်တပ်ပိုင်ထုတ်ကုန်တစ်ခုဖြစ်တဲ့မြန်မာဘီယာကိုသဘိတ်ပေါက်ကြပါတယ်။အဲ့လိုသဘိတ်ပေါက်မှုမှာစားသုံးသူပြည်သူတွေမကဂုံတိုက်ကြီးတွေ၊စတိုးဆိုင်တွေ၊လေကွာဟောက်စီအပြင်အရက်ဘီယာရောင်းချခွင့်ရှိတဲ့စားတောက်ဆိုင်တွေပါပါဝင်လာခဲ့ကြမှာတော့မြန်မာဘီယာဟာဈေးကွက်ထဲမှာလုံးဝမမြင်မတွေ့ရတော့တဲ့အနေအထားကိုဆက်ရောက်သွားစေပါတော့တယ်။ပြောရရင်ပြည်သူတွေရဲ့မြန်မာပြည်အရကိုတပိတ်ပေါက်မှုအကြီးအကျယ်အောင်မြင်မှုရပြီးစစ်တပ်အတွက်ဝင်ငွေဒေါ်လာသန်းပေါင်းများစွာထိခိုက်နေတာမှုဖြစ်ပေါ်စေခဲ့ပါတယ်။ပြည်သူတွေဟာအစိုးရဘန္တာတိုက်တဲ့အခွင့်ဝင်ငွေတွေရောက်မသွားအောင်အောင်ပါလီထီလုပ်ငန်းကိုလည်းတပိတ်ပေါက်ကြပါတယ်။2019 January 1ရက်မှာဖွင့်တဲ့22ကြိမ်မြောက်ကျပ်900ရန်အောင်ပါလီထီအတွက်အစိုးရဟာကျပ်ငွေ21ဘီလီယံကိုရောင်းချခဲ့ရပြီးအခွင့်ငွေကျပ် 8.4 ဘီလီယံရခဲ့ပါတယ်ကြက်ကားရာထီထုတ်စင်တော့ကအစိုးရအတွက်တစ်နှစ်ပြန်ပြဝင်ငွေကြက်ဘီလီယံ100လောက်ရစီခဲ့တဲ့သဘောပါ2021 February 1ရက်မှာဖွင့်တဲ့24ကြိမ်မြောက်ကြက်1000တန်အောင်ပါလီထီအတွက်အစိုးရဟာကြက်ငွေ34ဘီလီယံဘူးရောင်းချခဲ့ရပြီးအခွင့်ငွေကြက် 73.6 ဘီလီယံရခဲ့ပါတယ် NDI အစိုးရနောက်ဆုံးနှစ်ကြက်1000တန်ထီထုတ်စင်တော့ကအစိုးရအတွက်တစ်နှစ်ပြန်ပြဝင်ငွေကြက်163ဘီလီယံကျော်လောက်ရစီခဲ့တဲ့သဘောပါ
အခုပြည်သူတွေရဲ့တပိတ်မှောက်မှုကြောင့်အဲ့ဒီအခြေအနေပြောင်းလဲသွားပါပြီရောင်းချချိန်အချိန်2လလောက်ယူပြီးမေလ1ရက်နေ့ကဖွင့်ခဲ့တဲ့26ကြိမ်မြောက်ကျပ်1000တန်ထီလက်မှတ်1ဘီလီယံကျော်ဖို့ပဲရောင်းရတော့တာကြောင့်အခွန်ငွေကျပ်3800လောက်ပဲရတော့မယ်ဆိုတဲ့သဘောပါဒါအပြင်28ကြိမ်မြောက်အောင်ပါလီထီလက်မှတ်တွေရောင်းချတာမကြမသိရတော့တဲ့အတွက် Now by Amale Tigani, Soya Dre, a con Loma Yanai met Chenim Shirobau. Tidure Amale T bought the Bay Mamu, Amy Mu Yare, Lutsunai Mare. Dabdin, Tidure, a child of the Bay Mamu relation Ibade, Ubama, set up by Gomine, Sibojo, Dadamiri, Shea and Yati Badi, VNM, Viettel, Ne, Pesalote, Mitel, Mobile Phone Operator, Longama. Mitel singa dwe matombo, pidure cha lozo mure shigebe me, si ati cha mati naide babu. Tabe me, Mitel gane winsamu pere internet cables ne winsamu guro, the bay mamu ma omninge babu. Sikansi ha pidu tambao mnyaswa tompu nide, mobile data apawi, internet winsamu tomyo go pepe laide atue, pepe mumashi dede cables ne internet winsamu komunire si ma, welo a samatan tatwa sigebare. အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းအတော်များများဟာအင်တာနက်အသုံးပြုဖို့လိုလာကြောင်းမိုက်တယ်ကေဘယ်ဂျိုးစနစ်အင်တာနက်ဝန်ဆောင်မှုရယူသုံးစွဲနေကြရသူတွေအနေနဲ့တပိတ်မှောက်ဖို့မဖြစ်နိုင်တဲ့အခြေအနေရောက်သွားစေပါတယ်အခြားသောပြည်သူတွေရဲ့တပိတ်မှောက်မှုအများကြီးရှိနေပါသေးတယ်အခုမျိုးစုံမဆောင်ဘူးလေသမားတွေကိုခြေပေးထားတဲ့ငွေတွေပြန်မဆက်သေးပဲဆိုင်ငံ့ထားဖို့
မော်တော်ယာဉ်မှတ်ပုံတင်ကြေးတွေမသွင်းကြဘူးစသဖြင့်ရှိသေးတယ်လို့အန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းတပိတ်မှောက်တဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုအသေးစိတ်စီးရင်တိတ်မကြခင်ထုတ်ပြန်သွားဖို့ရှိနေပါသေးတယ်။ဘုရုံမကြီးမရောက်လဲဘက်ကတော့အစိုးရဝင်ငွေရရှိရေးတပိတ်ပေါ့မှုကိုတော့သိပြီးယူဆိုင်မဲ့ပုံမရှိပါဘူး။သူ့ရဲ့အာဏာရှင်တွေတော့ကအခွန်ငွေကိုသိအာယုံမဆိုင် ပြည်သူတွေလုံနေကြတဲ့တပိတ်မမှုတွေဟာဒီမိုကရေစီအစိုးရတည့်ရက်ကိုဆန့်ကျင်ကောက်ွက်မှုမျိုးဆိုရင်တော့အတော်လေးထိရောက်နိုင်ပါတယ်လက်ရှိအာဏာသိမ်းစစ်ကောင်စီအတွက်ကတော့သူတို့အာဏာတည်မြဲရေးကိုပဲတစ်စိမ့်မမအကောင်တွေဖော်မဲ့အနေအထားမြင်တွေ့နေရတာမို့ပြည်သူတွေရဲ့တပိတ်မမှုကြောင့်တိုင်းပြည်စီးပွားရေးနိုင်ငံဖို့မျိုးတိုးတက်ရေးဘယ်အပိုင်းကိုပဲထိခိုက်သိပ်ပြီးအလင်းနဲ့ထားမဲ့ပ